ော်ဒီကလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်ပြီးခဲ့တဲ့ဦးသိန်းစိန်သွားလက်ထက်မှာတော့ကျွန်တော်တို့ကငြိမ်းချမ်းစွာအဖြေရှာဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်ဒီလက်ရှိ NCA တနင်္ဂနွေလောပြခရဲ့စီသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွဲတုန်းကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်တွေမှာပါဝင်ခဲ့ပါတယ်အဲကျွန်တော်တို့ ULA အပါအဝင်ကျန်တဲ့၅ဖွဲ့စုစုပေါင်း၆ဖွဲ့ကိုတမ်ပတော်ဘက်ကနေပြီးတော့မှအတိမတ်မပြုတ်ဘူးပေါ့ဗျာပထမကတော့တမ်ပတော်ဘက်က condition တွေမြို့မြို့ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုစွန့်ရမယ်လို့ပြောတယ်ဟိုမာဆလာအစိုးရဥတည်ဝင်သုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့သကလုံးအစပေါ့ဗျာဒီနောက်ထပ်သကလုံးတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းတဲ့နည်းလမ်းကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာနော်လက်နက်ကင်အဲကျန်းဖက်မှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှညှိပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းစဉ်ဆုံးခိုင်းတာရောလက်နဲ့ဖြုတ်တာရောဆိုတဲ့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လေဒီယုံကြည်ချက်ကိုခေါ်ဝါချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့မြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပေါင်းဝင်၄ဖွဲ့နဲ့သူတို့ပြန်ညှိကြပြန်တယ်တော့အခုတတိပြည်လည်မှုမရဘူး။ဘာကြောင့်ပြည်လည်မှုမရဘူးလဲဆိုတဲ့ခါကျတော့တမတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကတရည်သေးသဘောဆန်နေတဲ့ခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးတဲ့ညီနိုင်တဲ့ဆွေးကစားလက်နက်ကင်ပဋိပက္ခချုပ်နှင်းရေးကိုဥတည်ပြီးလုပ်ကြတာပဲ။ဆိုတော့လက်နက်ကင်လမ်းစဉ်ကိုစွန့်ခိုင်းတဲ့ဆွေးကစားဟာလည်းပဲတကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလား။
အမှန်တော့ငင်းကြဲဖြစ်စီဆိုတာအဲ့လိုမျိုးတစ်ဆင့်ချင်းစီတွားရမယ့်အနေအထားဖြစ်ပါတယ်ဒီနေ့ကျွန်တော်တို့တနင်္ဂနွေလုံးပြခရဲ့စီရေးစာချုပ်ဆိုတဲ့နော်အဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တစ်ဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်ဘိုင်လက်ထရယ်ပေါ့လေနှစ်ဖက်သဘောတူညီချက်တွေလုပ်ကြတယ်ပေါ့ဗျာဆိုတော့အဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနင်္ဂနွေလုံးလွှမ်းခြုံတဲ့ပြခရဲ့စီရေးကိုဖော်ဆောင်ခြင်းလို့ NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်သို့ပေမဲ့ NCA စာချုပ်မှာအားလုံးပါဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့ခါကျတော့ NCA ဆိုတာတနင်္ဂနွေလောက်ပြခရဲ့စီသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့ခါကျတော့ဒီပူရာကိုဆိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံသာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြစ်ရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့ခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့နိုင်ငံရေးအဖြေချနိုင်မှုပုံမှာကျွန်တော်တို့မူတည်တယ
်
။အဲ့ဒါကြောင့်လက်နက်ကင်လမ်းစဉ်စွန့်ခြင်းလက်နက်ဖြတ်သိမ်းခြင်းနော်တက်ဖြတ်ခြင်းအရက်ဘက်အသွေးပပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွေးမသွေရေဆိုင်ရမယ့်ငြိမ်းချမ်းဖြစ်စဉ်မှာပါဝင်တဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကသူကစဉ်ဆက်မပြတ်စနစ်တကျနဲ့တသိချင်းစီမသွားနိုင်ဘူး။NCA စာချုပ်ကနေပြီးတော့တဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်။နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာဒန်တူရီလူရှိမှုနော်ဂုံသိက္ခာရှိမှုတို့နဲ့အဲ့ဒီအနှစ်သာရနဲ့အဓိပ္ပာယ်ပြေးွားတဲ့အဲ့ဒီညီကျဲဖြစ်စဉ်မှာအဓိကစံတန်ဖိုးတွေဖြစ်တဲ့အဲ့ဒါတွေရောက်ဝင်နေတယ
်။ပြောရမယ်ရှင်လက်နက်ကင်လမ်းစဉ်စွန့်လွှတ်ရေးလက်နက်ကင်တိုက်ပွဲတွေခြုံငှားဟာအဓိကဖြစ်တယ်။ဒါပေမဲ့ဒီဟာနိုင်ငံရေးအရာသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရာသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်နေတယ်။ဒီနေရာမှာအခက်အခဲရှိနေပါနော်
။မှန်ပါတယ
်။ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်။တမတော်ဦးသိန်းစိန်ကနည်းနည်းတွန်းပြီးတော့လုပ်နိုင်တယ်။ NLD ဟာဒါလို့မလုပ်နိုင်ဘူးလို့လည်းဆိုကြတယ်။ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညီညာရေးကိစ္စဟာတမတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေတယ်ဆိုတဲ့သဘောမျိုးစဉ်းစားရမလားခင်ဗျာ
။ဟုတ်ကဲ့ NLD ဆိုရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ညီညာရေးကော်မရှင်နဲ့ကျွန်တော်တို့16လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD ဆိုရရဲ့မူရည်တည်ချက်ပါရှိလေဆိုတဲ့အခါကျတော့သူကအရာအလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ်။ Everything is negotiable လို့ဖတ်ဖတ်ပြောပါတယ်။ဒါမဲ့တမတော်ဘက်ကကိုယ်စားလှယ်တွေမှာအဲ့ဒီရဲ့သဘောထားမရှိဘူးတမတော်ဘက်ကကိုယ်စားလှယ်တွေမှာပေးထားတဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုပါဝင်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လေသုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာ ဆိုအဲ့လိုမျိုးတရေသေးရက်တီကျတင်းပါတဲ့သဘောထားနဲ့သူကပြစ်လွတ်ထားတယ်ဆိုတဲ့အခါကျတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့တမတော်ဘက်ကကိုယ်စားလှယ်တွေကရက်တီကျမတူဘူးဖြစ်တယ်ဒီအနေထားအောက်မှာ NLD အစိုးရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
ဟုတ်ကဲ့အဲ့တမတော်အနေနဲ့ငင်းချမ်းရေးကိုမလိုလားဘူးလားသူတို့ကအများအားပြောတယ်ငင်းချမ်းကိုအလိုလားဆုံးဟာစစ်သားပါတဲ့သူတို့ပဲဖေးရတာပဲဆိုတော့သူတို့မကြခဏပြောကြဆိုကြတော့ကြောက်ရတကယ်လဲဒါဟာယုတ်တိရှိတဲ့အပြောဆိုဖြစ်ပါတယ်ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေးစရာပါပဲမြန်မာနိုင်ငံမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းရှင်နေစီခြင်းလားတမတော်ဟာအဲ့တော့ဆိုတော့အဓိကအဖြစ်ကရှင်းရှင်းလင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်စလိုက်တော့အမြင့်ပေါ်သလိုဆိုလိုမျိုးပေါ့ဗျာနဝတ္တနာအဖပြုံးရလဲပြစ်ခရရဲ့စီးတွေလောက်တာပဲကြံဦးတို့လိုစာကျုပ်စာတန်းနဲ့ပေါ့လေအဲသဘောတူညီတဲ့အခိုင်အမာလှုပ်ထားတဲ့အဖွဲ့စည်းတွေတော့ဆက်ခုနှစ်နှစ်ကြာအဲသူတို့တော့ရဲစေးပြီးမှပြန်ဖြစ်ကြတာရှိတာပဲတော့ကြံတဲ့ဒီဟို UWSA တို့ NDA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးအဖွဲ့စည်းတွေကြာပြန်တော့လဲသူတို့ကပြန်ဦးဖွဲ့စည်းလို့ဒီတရွေးပုံမှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး gentleman agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်အဲ့ဒီပြစ်ခရရဲ့စီးကြပြန်တော့လည်းပဲဒီတဲ့ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်ဒါတွေကဘာလဲဆိုတဲ့အခါကျတော့ကမတော်ရဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ဟိုစံအမျိုးမျိုးနဲ့ရှင်းသုံးတာပေါ့ဗျာတိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းရှုမြင်တာကတော့ divine and rule ပေါ့နော်ခွဲခြားအုပ်ချုပ်တွေတွေးခွေးအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့အဲ့ဒီဥစ္စာကိုထိမှက်ပြနေတယ် NCA စာချုပ်လုပ်ခဲ့တဲ့အဲပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးခွင့်မပေးဘူးလက်မဲ့ရေးထိုးမယ်ဆိုရင်လည်း condition တွေနဲ့တက်ဖွဲ့မရှိကြောင်းဝန်ခံရမယ်ဟုတ်လားလက်နက်ကန်လက်စင်ကိုတွန့်ရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးမျိုးထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော် NCA စာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကန်ဒေါ်လာအဖွဲ့အစည်း EAO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မရည်ထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်တချို့ပြပြောရရင်တော့ဒီနေ့တော့အငြိမ်းချင်းဖြစ်စဉ်ပေါ်မှာအဓိကကျတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းရင်းသားလက်နက်ကန်ဒေါ်လာရေးအဖွဲ့အစည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုသွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တက်မတော်အတွက်ကြတော့ဒါသူရဲ့စည်းရည်မဲ့ချက်ကိုပြင်မိအောင်လုပ်ဖို့အတွက်ဒီရလနဲ့တပွဲသူကအတုံးချတယ်ဒီနေ့ NLD တိုးရခဲ့လည်းပဲဘာမှလုံးလုံးမရတာဖြစ်တယ
်ရခိုင်ပြည်နယ်အခြေအနေပတ်သက်ပြီးတော့ကျွန်တော်မိကျင်တာတစ်ခုတစ်ခုကြံပါသေးတယ်ပထမတစ်ခုကအဲ့တမတော်ကအပြစ်ရစဲကြီးကြီးညာတော့ကရခိုင်ပြည်နယ်ခူရဲကိုကွက်ပြီးခြံထားခဲ့တယ်အာစာတွေဘာတွေစီလို့ဆူပြီးတော့ပြောခဲ့တယ်ဆိုအဲ့ဟာကိုဘယ်လိုသုံးသပ်လို့ပါလဲအခုပြန်ကြည့်ရင်အဲ့ဟာသူတို့ဘာကြောင့်အဲ့ဒေတာကိုကွက်ပြီးခြံခဲ့တာအဓိကအကြောင်းဘာလို့ထင်ပါလဲတမတော်ကလို့ဒါကတော့သူ့ရ
ဲ့စီးရဲလိုအပ်ချက်အရာသူမကြည်ညာတာလည်းဖြစ်ခြင်းဖြစ်မယ်အာသာပေါ်လာလို့ဆိုတာကတော့ဒါအကြောင်းပြချက်ပဲဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်အဓိကအေးအေးကိုညှိုးပြီးတော့သူကအေးအေးကိုအပြတ်ချေမှုန်းခြင်းလို့အဲ့လိုခြံထားခဲ့တဲ့ဆိုသဘောပေါ့
တည်ရဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့ရန်ဘက်ကိုသူကအမြင့်ပြုတ်ချေမှုန်းဖို့အတွက်သူကနီလာမျိုးစုံကိုသုံးပါပဲဖြစ်ပါတယ
်ဆိုတော့ကျန်တဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြတော့အဲ့လိုသဘောမျိုးမထားယူလိုက်တော့
အဲ့ဒီအချိန်မှာကျွန်တော်တို့မြောင်းပိုင်းမှာနော်တိုက်ပွဲဖြစ်နေတာကချင်ပြည်ပါတယ်ပေါ့ဗျာချမ်းမြောက်ပါတယ်စစ်စင်ရဲ့အဲ့ဒီဒေသတွေမှာရက်ဆိုင်ပေးတယ်ဒါမဲ့ဒီရခိုင်ပြည်ဘက်ကမရက်စီဘူးဆိုတာကတော့အဲ့ဒီမတိုင်ခင်ကလေးကနေသူကရခိုင်ပြည်ဘက်မှာနေပြီးတော့မှနိုင်ငံရေးအရရောသူကစိတ်ကိုထားတာဖြစ်တယ်လို့ကျွန်တော်ကမြင်တယ်တိုက်ပွဲမဖြစ်ခင်ကလေးကနေ ULAA နဲ့အပြင်းပြင်းထန်တဲ့တိုက်ပွဲမဖြစ်ဘူး ULAA နဲ့လှုပ်ရှားမှုလည်းအဲ့လောက်ကြီးကြီးမားမားမရှိဘူးအဲ့ဒီကာလမျိုးမှာတော့သူတို့ကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပခွင့်မပြုဘူးဆိုတဲ့ခါကျတော့ဒါကတော့ကျွန်တော်တို့ရခိုင်ဘက်ကိုနိုင်ငံရေးရနှစ်ကိုချင်းတမျိုးပဲလို့ကျွန်တော်ကမြင်တယ်။အခုကစည်ရေလှုပ်ရှားမှုပေါ်လာတဲ့အခါကျတော့စည်ရေရနှစ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။ဆိုစည်အလားလားဟိုနည်းနည်းသုံးသပ်ပေးပါ။အခုခါမှာရွေးကောက်ပွဲလဲနီးလာတယ်။ဒါတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နှံကလည်းခရီးရန်ဘူစလင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်။ဒီငင်းချမ်းရေးစကားတွေပြောတယ်ကူညီထောက်ပံ့ပေးမဲ့ကိစ္စတွေသူကကန့်လန့်တာတွေရှိတယ်။ဒါတိုးတက်တဲ့လက္ခဏာလို့တွင်သုံးသပ်ကြပါရစေ။ NLD အစိုးရကလည်းထုံနေကောင်းတိုင်းသားညဉ့်ညံ့တဲ့ဘယ်လိုလုပ်မယ်ဘာညာလုပ်လာကြရဲဆိုဒါတွေကိုနှွှန့်ချုံပြီးစဉ်းစားရင်ရှေ့လာလာဘယ်လောက်ထိအချိန်နဲ့ကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်မြင်နေရတာလွတ်တော်အတွင်းမှာ ဖွဲ့စည်းပြီးပြုပြင်ပြောင်းလဲရေးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှဓမ္မတော်နဲ့ NLD အစိုးရကြားမှာအနည်းငယ်ပို့တိုင်းမှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘလောက်ဒီပို့တိုင်းမှုဟာဘလောက်ပြင်းထန်လာမလဲ။မိသားမိဘတွေနဲ့ထွက်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့ခါကျတော့ဒီမျိုးပါသာသာသနာဆိုပြီးတော့မှတစိမ့်ကပ်ပြီးတော့မှနော်လမ်းပေါ်ထွက်ပြီးတော့မှလှုပ်ရှားကြတာတွေကျွန်တော်တို့တွေ့ရတယ်။အော်ဒါတွေကတက်မရောကနေပြီးတော့မှနိုင်ငံရေးဆန္ဒဘလောက်ရှိလဲဆိုတဲ့ပုံမှာမူတည်တယ်။ဒီမိုကရေစီပြည်ပြောင်းလဲတဲ့အင်အားစုတွေနဲ့ဖက်ဒရယ်ဘက်ကိုသွားနေတဲ့ဖက်ဒရယ်အင်အားစုတွေဘလောက်တိုက်တာတွေညင်ကြားစေးနိုင်မလဲဆိုတဲ့ပုံမှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ညင်ကြားမစေးနိုင်ရင်တော့ဒီမျိုးပေါ်နိုင်ငံရေးအချင်းချင်းကလည်းပဲကျွန်တော်တို့ကပြည်ငြိမ်မှုမရှိဘူး။ဒီကိန်းထဲမှာညင်ကြားရေးဖြစ်စဉ်အရနော်ပေါင်ဝင်သူတွေအားလုံးကိုပေါင်ဝင်ခွင့်မပေးဘဲနဲ့ဖိတ်ပင်ပြီးတော့မှလေကြီးဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲမရက်သေးနိုင်ဘူးဆိုလို့ရှိရင်တော့2020အခင်းကျင်းကတော့အလားအလာကောင်းပဲပုံစံမတွေ့ရဘူးသူမြင်မိပါတယ်